အခန်းကြီး73အငယ်1မှ6ထိုကာလ၌ဒါဝိမင်းမျိုးနှင့်ယေရုရှလင်မြို့သားတို့၏ဒူးဆိုက်အပြစ်အညစ်အကြေးကိုစေးကြောเสียဖို့စံရည်တွင်သည်ပွင့်လျက်ရှိလိမ့်မည်။ကောင်းကင်ဘုရားရှင်သာဝရဖျားမိန့်တော်မူသည်ကားပြည်တော်တွင်ရှိသောယုတ်တုတို့၏နာမများကိုနောက်တဖန်အဘယ်သူမျှမမှတ်မိစေခြင်းငါထိုကာလ၌ငါတုတ်တင်ပယ်ရှင်းမည်။ပရောဖက်လုတ်တော်သူတို့ကို၎င်းညင်ညူသောဝိညာဉ်ကို၎င်းပြည်တော်မှနှင်ထုတ်မည်လူတစ်စုံတစ်ယောက်သည်ပရောဖက်ပြုသေးလျင်ဖွားမြင်သောမိဘတို့ကသင်သည်သာဝရဖျား၏နာမကိုအမိပြု၍မှုသာစကားကိုဟောပြောသောကြောင့်အသေးခံရမည်ဟုဆိုလျက်ပရောဖက်ပြုစဉ်ပင်ကိုမိဘတို့သည်သူကိုထုတ်ချင်းခတ်ထိုးကြလိမ့်မည်ထိုကာလ၌ပရောဖက်သည်ဟောပြောသောအခါမိမိမြင်သောယူပါယုံကြောင့်ရှက်လိမ့်မည်သူတစ်ပါးကိုလှည့်စားမိအကြံနှင့်ကြမ်းတမ်းသောအဝတ်ကိုလည်းမဝတ်ရအကျွန်ုပ်သည်ပရောဖက်မဟုတ်လယ်လုသောသူဖြစ်ပါ၏ငယ်သောအရွယ်မှစ၍သူတစ်ပါး၌ကျွန်ခံရပါပြီဟုဝန်ခံလိမ့်မည်သူတစ်ပါးကလည်းတင့်လက်၌ပေါ်သောဒဏ်ရာကအဘယ်သို့နည်းဟုမေးလျင်ဤဒဏ်ရာကအကျွန်ုပ်၏အဆွေခင်မွန်းအိမ်၌ခံရသောဒဏ်ရာဖြစ်ပါသည်ဟုပြန်ပြောလိမ့်မည်အငယ်ခုနှစ်မှကိုကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူသည်ကအိုဒါငါဤတိုးရင်းတစ်ဖက်ငါဤအပေါင်းဖော်ဖြစ်သောသူတစ်ဖက်၌နှိုးလောတိုးရင်းကိုရိုက်တတ်လော့တို့ပြုလျင်တိုးတို့သည်ကွဲလွင့်ရကြလိမ့်မည်တိုးတငယ်တို့အပေါ်၌လည်းငါသည်ငါလက်ကိုတင်ဦးမည်သာရဖျားမိန်တော်မူသည်ကတပြည်လုံးသုံးစုတွင်နှစ်စုကိုပယ်ဖြတ်၍အတိခံရသဖြင့်တစုသာကြံကျွင်းရလိမ့်မည်ထိုတစုကိုမိအလေတို့ငါလျှောက်သွားစေမည်ငွေကိုချွတ်တကဲ့သို့ချွတ်မည်ရွှေကိုစုံစမ်းတကဲ့သို့စုံစမ်းမည်သူတို့သည်ငါနာမကိုပထနာပြု၍ငါနားထောင်မည်သူတို့ကိုငါဤလူမျိုးဟု၍ငါခေါ်ဝေါ်မည်သူတို့ကလည်းသာရဖျားသည်ငါတို့၏ဖျားသခင်ဖြစ်တော်မူ၏ဟုဝန်ခံကြလိမ့်မည်